မေရိကဆူရမွေးစေဝါတက်ဖြည့်အေဂျင်စီဒီအရာရှိသူကိုတက်ဖြတ်မှုနဲ့တရားမဝင်မွေးစေဝါကုံသွယ်မှုတွေအတွက်အမေရိကန်ကအလိုရှိနေတဲ့မွေးဂိုင်းကောင်းဆောင်တူဖြစ်တဲ့မက္ကဆီကိုကကာရူကွန်တရူကိုမက္ကဆီကိုတပ်ဖွဲ့တွေကဖမ်းဆီးလိုက်ပါတယ်။1985ခုနှစ်ကလေးကအမေရိကန်ဒီအရာရှိသူကိုပြန်ပြီးဆွဲတက်ဖြတ်မှုနဲ့ဆက်နွယ်ပြီးတော့မက္ကဆီကိုတရားရုံးတစ်ခုကနေပြီးတော့သူ့ကိုထောင်ဒဏ်140ချခဲ့ပြီးမြဲထောင်ထဲ28နှစ်ကြာ2013မှာတော့သူ့ကိုမက္ကဆီကိုတရားရုံးချုပ်ကနေပြီးတော့ပြန်လွှတ်ပေးခဲ့တာပါ။ဒီကိစ္စဟာအမေရိကန်မက္ကဆီကိုဆက်ဆံရေးမှာတော်လေးကိုထိခိုက်ခဲ့ပါတယ်။ကာရူကွန်တရူဟာပြလွတ်ပြီးတဲ့နောက်ပိုင်းတရားမဝင်မှုတွေကုံသွယ်မှုတွေပြန်လုပ်ပြီးတော့မက္ကဆီကိုမြောက်ပိုင်းနေဇက်ဆူနာရာဒေသမှာကြားဖတ်မှုတွေမှာလည်းပါဝင်ပတ်သက်ပါတယ်။မက္ကဆီကိုမြောက်ပိုင်းဆန်ဒိုလာပြည်နယ်တဲကဆန်ဆီမွန်မြို့မှာသူ့ကိုလက်တပြတ်ဖမ်းဆီးခဲ့တာလို့မက္ကဆီကိုရေးသားကနေပြီးတော့ထုတ်ပြန်ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့မက္ကဆီကိုသမ္မတလူပတ်စ်အိုဘရာဒူတို့သမ္မတအီဘီရိုမှာတွေ့ဆုံခဲ့ပြီးတဲ့နောက်ပိုင်းမှာအခုလိုသူ့ကိုဖမ်းဆီးမှုတွေဖြစ်လာတာပါခင်ဗျာ။